ရခိုင်ပြည်နယ်တောင်ပိုင်းကြောက်ဖြူမြို့နယ်အတွင်းကကုလဘာကျွေးရနီးမှာစစ်ကောင်စီနဲ့ရခိုင်တပ်တော် AA ကြားပြီးခဲ့တဲ့ဖေဖော်ဝါရီလ12ရက်နေ့ကတိုက်ပွဲဖြစ်ခဲ့ပါတယ်အဲ့ဒီနောက်ဒီကနေ့ထိကိုအနီနာကျေးရွာတွေကိုစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုတွေလက်နက်ကြီးတွေနဲ့ဇက်တိုက်ပစ်ခတ်မှုတွေလုပ်နေတယ်လို့ကုလဘာကျေးရွာသားတူကပြောပါတယ်
။ဟောဟုတ်ကဲ့ကိုရဲဒီတိုက်ပွဲဖြစ်တာကတော့ဒီစစ်နေရနေ့တည်းပဲဖြစ်တယ်။ဒါမဲ့ဒီစစ်တုံးရဲနေ့ကဒီမနေ့ကပေါ့နော်ဒီတိုက်ပွဲဖြစ်တာတည်းမရှိဘဲနဲ့ဒီတော့ဒီစစ်ကောင်စီကနေပြီးတော့လက်နက်ကြီးတွေနဲ့တိုက်တယ်။နောက်ပြီးတော့ဟို1 2 lane နဲ့လာပြီးတော့ဒီအတွေ့လိုက်ပုံတွေရှာရရရှိတယ်ကိုရဲ။အော်ဟုတ်ကဲ့ဒီနေ့လေးပဲပေါ့ဒီတိုက်ပွဲဖြစ်တာလည်းမရှိဘဲနဲ့တော့ဒီမနေ့စင်နာကြီးလေးကလောင်းလေးကစားပြီးတော့သူတို့ဒီလက်နေကြီးတွေနဲ့တောက်ချောက်ပြည်တယ်အဲနောက်ပြီးတော့ဒီနေပြည်ကလည်းပြည်တယ်နောက်ပြီးဒီနေ့ဆိုလို့ချင်းနေပြည်ကလည်းပြည်တယ်အမှန်သုံးစင်းနဲ့ရေတိုင်းရင်ကပြည်တယ်နောက်လေနိုင်အခြေကရှိတဲ့ဒီကျောင်းတုံးတောင်းပေါ်ရတဲ့လက်နေကြီးနဲ့ဆန်းပြည်တာတွေတော့ရှိတယ်
အခုလိုပြစ်ခတ်မှုတွေကြောင့်ကျေးရွာ300လောက်ကဒေသခံထောင်ချီဗီလူရကိုထွက်ပြေးတင်းရှောင်နေကြရတယ်လို့လည်းသူကပြောပြပါတယ်
။ထွက်ပြေးတာဒီတိုင်းရဲ့ဒေသကြီးတွေနဲ့တောက်လျှောက်ပြည်နယ်တို့ဒီရွာဒေသခံတွေကတော့ကြောက်ပြီးတော့ထိုင်ပြင်ရတော့မြင်ရပါတယ်။ဒီအဲ့ဒီနားမှာရှိတဲ့ဒီကလဘာရွာကဆိုလို့ရှိရင်တော့ဒီတော်တော်များများထွက်ပြေးတင်းရှောင်နေကြတယ်လို့ပြောရတာလည်းရှိပါတယ်။အဲနောက်ပြီးတော့ဒီတခြားဒီပြိုင်စိကေတို့ဒီတင်းချေတို့
ကုလဘာကျေးရွာကနေပြီးတော့ဖေဖော်ဝါရီလ12ရက်နေ့ကလေးကထွက်ပြေးလာတဲ့ဒေသခံတကူကတော့လက်နက်ကြီးတွေကြားရောက်ပေါက်ကွဲမှဆွေးနေတာကြောင့်အခုလိုထွက်ပြေးလာတာဖြစ်တယ်လို့ဆိုပါတယ်
။အဲလိုကြောက်တာလေးဆိုတော့အဲ့လိုလက်နက်ကြီးအတန်းတွေအဲ့လိုလေးရင်တန်းတွေဘုံချတဲ့အတန်းတွေဆိုတော့လေဘယ်လိုပြောမလဲ။မြေကြီးပါအဲ့လိုမျိုးတုံခါတလုံးမျိုးဖြစ်တော့အဲ့လိုမနေဘူးပေါ့နော်။တရွာလုံးတော့ဟိုထွက်ပြေးကြတာပဲအဲ့လိုစက်ကြီးစက်ကြီးနေကလေးဟာရယ်စက်ကြီးမနေ့ပိုင်းဖြစ်တယ်နေ့လေပိုင်းလေးဖြစ်တော့ညပိုင်းညဆက်ပေါ့နော်အဲ့လိုမျိုးညဆက်ဆက်ပြီးလာတာ
ရခိုင်တောင်ပိုင်းကရံပြဲမြို့နယ်မှာလဲစစ်ကောင်စီဘက်ကလေကြောင်းတက်ခိုက်မှုတွေဇက်တိုက်လုပ်နေပြီးတော့ရံပြဲမြို့ပေါ်ရက်ွက်အတော်များများမီးလောင်ပျက်စီးမှုတွေရှိတယ်လို့ရခိုင်တပ်တော် AA ရဲ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ရခိုင်မြို့ပိုင်းမှာတော့ကြောက်တော်မြောက်ဦးမင်းပြားနဲ့ပောက်တော်မြို့နယ်တွေကိုရခိုင်တပ်တော်ကအပီးထိန်းချုပ်ထားပြီးဖြစ်တယ်လို့မြေပုံမြို့နယ်ကစစ်ကောင်စီတပ်တွေလည်းမြို့ကိုစွန့်ခွာသွားကြတယ်လို့ AA ကထုတ်ပြန်ထားပါတယ်ဒါအပြင်ဒီလာအတွင်းစစ်ကောင်စီရေတပ်တင်မောင်းစင်းကိုအေဘက်ကတိုက်ခိုက်ဖျက်ဆီးနိုင်ခဲ့တယ်လို့မောင်းတော်နဲ့ရသေးတောင်မြို့နယ်တွေကတပ်စခန်းတော်များကလည်းရခိုင်တပ်တော်အေကသိမ့်ပိုက်ထားပြီးဖြစ်တယ်လို့သိရပါတယ်။လက်ရှိမှာတော့ရခိုင်ပြောက်ပိုင်းကမြို့နယ်တချို့နဲ့တပ်စခန်းတွေအားလုံးနှိပါဆုံးရှုံးနေတဲ့စစ်ကောင်စီအနေနဲ့ရခိုင်တောင်ပိုင်းမှာအင်အားဖြည့်တင်းမှုတွေရှိနေတာကြောင့်ရခိုင်တောင်ပိုင်းမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်လာနိုင်တယ်လို့ဒေသခံနိုင်ငံရေးသမားတွေကပြောဆိုနေကြပါတယ်ခင်ဗျာ။ကျွန်တော်တားညိဦးပါ။